မြောက်ကိုရီးယားကတိုက်ချင်းပြစ်ဒုံးလက်နက်ကိုအင်္ဂါနေ့မှာစမ်းတပ်ပြစ်လွှတ်ခဲ့ကြတဲ့ပတ်သက်လို့အမေရိကန်ပြည်အောင်စုကဒဏ်ခတ်ပိတ်ဆို့မှုတွေတိုးပြီးတော့ချမယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။ဒီချိန်ထဲမှာပဲကုလသမဂ္ဂလူမျိုးရေးကောင်စီကဘူရူးနေမှာအရေးပေါ်အစည်းအဝေးခေါ်ယူခဲ့တယ်လို့အတင်းမှုချုပ်အန်တိုနီယိုကူတာရက်စ်ကလည်းမြောက်ကိုရီးယားကိုပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။အကြောင်းစုံကိုဒေါ်လာလက်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
စက်တင်ဘာလနောက်ပိုင်းပထမအုပ်ချုပ်ဒီဖြစ်အင်္ဂါနေ့ကမြောက်ကိုရီးယားကနေ ICBM ဟွာဆောင်15အမျိုးစာတိုက်ချင်းပြေဒုံးလက်နဲ့ကိုပြစ်လွတ်လိုက်တဲ့အတွက်သမ္မတထရန့်ကမြောက်ကိုရီးယားပေါ်နောက်ထပ်အဓိကပိတ်ဆို့မှုတွေချမှတ်မယ်လို့တွေ့တဲ့ကတဲ့စင်ဗုဒ္ဓမြေကပြောလိုက်ပါတယ်။ဒါအပြင်မြောက်ကိုရီးယားရဲ့ရန်စရာရောက်တဲ့လူရည်တွေနဲ့ပတ်သက်လို့ကျောက်သမားရှင်ချင်းပင်နဲ့သူစကားပြောခဲ့ပြီးဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေနဲ့လည်းဆက်သွယ်စကားပြောခဲ့တယ်လို့သမ္မတထရန့်ကတွေ့တယ်မှာဖော်ပြထားပါတယ်။ချိန်နဲ့မှာပဲတရုတ်ကမြောက်ကိုရီးယားရဲ့အဓိကကုန်သွယ်ပေးနိုင်ငံဖြစ်ပြီးစီးပွားရေးတန်းခတ်မှုတွေထိအောင်နိုင်ရေးမှာအဓိကကျတဲ့နိုင်ငံဖြစ်တယ်လို့လည်းသမ္မတထရန့်ကတွေ့တယ်မှာရေးသားခဲ့ပါတယ်။တန်းခတ်ပိတ်ဆို့မှုတွေချမှတ်ရမှာဘယ်ပုံစံမျိုးနဲ့ချမှတ်မယ်ဆိုတာကိုတော့သမ္မတထရန့်ကအသေးစိတ်မဖော်ပြခဲ့ပေမဲ့လို့အမေရိကန်နိုင်ငံကြီးဝန်ကြီး Rex Tillerson ကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာမြောက်ကိုရီးယားပေါ်အမေရိကန်ကချမှတ်နိုင်တဲ့တန်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်လို့အခုလိုသတင်းတောက်ကြီးရဲ့အမိကိုဖြေသွားပါတယ
်
။နောက်ထပ်ချမှတ်မဲ့တန်ခတ်ပိတ်ဆို့မှုတွေအများကြီးရှိပါတယ်။အဲ့ဒီထဲမှာတချို့ကတော့ငွေကြေးဆိုင်ရာလုပ်ငန်းတွေပေါ်မှာနောက်ထပ်တိုးပြီးတော့ချမှတ်ဖို့ဖြစ်ပါတယ်
။မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကတော့ဗုဒ္ဓဟူးကထုတ်ပြန်တဲ့ကြေညာချက်မှာအထူးကြီးမားတဲ့ဒုံးကျည်ထိပ်ဖူးတက်ပြီး ICBM ဟွာဆောင်15အမျိုးအစားတိုက်ရှင်းပြေဒုံးလက်နဲ့ဟာအမေရိကန်ပြည်ထောင်စုကုန်သွင်းပိုင်းထိရောက်နိုင်တယ်လို့ဖော်ပြထားပါတယ်။ဂျပန်ပင်လယ်ကွင်းကိုကြက်ရောက်ခဲ့တဲ့ဒီဒုံးရက်နဲ့စန်တပ်ပြည်လူမှုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဂျပန်ကအရေးပေါ်စီဝေးဝဲတရားခေါ်ယူဖို့တောင်းဆိုခဲ့ပါတယ်။လုံခြုံရေးကောင်စီရဲ့စီဝေးပွဲမှာကုလသမဂ္ဂနိုင်ငံရေးဆိုင်ရာအကြီးအကဲဂျက်ဖီဖယ်မန်ကအခွင့်အရေးအတွင်းမှုချုပ်အနေနဲ့မြောက်ကိုရီးယားရဲ့လုပ်ရက်ကိုတည်တည်ရှုံချကြောင်းအခုလိုပြောကြားခဲ့ပါတယ်
။ Secretary General strongly condemns this latest launch.
အတွင်းမှုချုပ်အနေနဲ့မြောက်ကိုရီးယားကအခုလိုနောက်ဆုံးဒုံးကျည်ပြစ်လွတ်လိုက်တဲ့အပေါ်ပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။ဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုအထင်အရှားချိုးဖောက်လိုက်တာပဲဖြစ်ပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာလူ့အဖွဲ့အစည်းကိုလည်းလုံးဝဂရုမစိုက်ကြောင်းပြသလိုက်ရရောက်ပါတယ်။ဒါကြောင့်မြောက်ကိုရီးယားအစိုးရအနေနဲ့အခုလိုမတည်မငြိမ်ဖြစ်စေမဲ့ခြေလှမ်းတွေကိုမယူဖို့တိုက်တွန်းပါတယ်။တင်မာမှုအားလုံးရှော့ချရေးအတွက်လည်းအတွင်းရမှုချုပ်အနေနဲ့အုပ်စုအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့အစီအစဉ်ရှိပါတယ်
။လုံခြုံရေးကောင်စီစီဝေးဘက်မှာကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးနီကီဟီလီကတော့မြောက်ကိုရီးယားပေါ်တန်းခတ်ရေးယူမှုတွေထိရောက်ဆိုင်ရေးမှာတရုတ်နိုင်ငံရဲ့အခန့်ခန့်တဟအရေးကြီးတယ်လို့အခုလိုထောက်ပြသွားပါလေ
။ President Trump called Chinese President Xi this morning and told him that we have come to the point that China must cut off the oil from North Korea.That would be a pivotal step in the
သမ္မတထရန့်ကသမ္မတရှီကိုဒီကနေ့တယ်လီဖုန်းဆက်ခဲ့ပါတယ်။ကျုပ်နိုင်ငံအနေနဲ့မြောက်ကိုရီးယားကိုပေးပို့နေတဲ့ရည်နံကိုဖြတ်တောက်ရပါလိမ့်မယ်။နိုင်ငံတကာလူစုစည်းဝေးဒီနိုင်ငံကိုဟန်တားရမှာဒါဟာအဓိကအခြေလမ်းပဲဖြစ်ပါတယ်။ကျွန်မပြောခဲ့တဲ့အတိုင်းနိုင်ငံအတော်များများဟာမြောက်ကိုရီးယားနဲ့ဆက်ဆံရေးဖြတ်တောက်ခဲ့လို့စီးပွားရေးနဲ့နိုင်ငံရေးရစွန့်လွတ်အနေနဲ့ခံခဲ့ကြတာတွေရှိပါတယ်။အလုံးကြီးညီကြီးလုံကြုံကြီးကိုရှေ့ရှုပြီးလှုပ်ဆောင်ကြတာပါဒီတိုင်းပါပဲသမရှိနေနဲ့ဒီလိုရပ်တည်ဖို့ကျမတို့မြစ်တရက်ခံပါလေအမှန်တကရပ်တည်ဖို့လဲသမရှိမှာအခွင့်အရေးရှိပါလေဆိုပြီးတော့တမတ်ကြီးဟီလီကပြောသွားတာဖြစ်ပါလေဒါအပြင်မြောက်ကိုရဲ့ရန်စားတဲ့လုံရက်ကိုလဲအမေရိကန်ကစွန့်ကုန်တုံ့ပြန်သွားမယ်လို့အခုလိုတမတ်ကြီးကပြောခဲ့ပါလေ
The dictator of North Korea made a choice yesterday.That brings the world.
မြောက်ကိုရီးယားအနာရှင်ဟာအမေရိကန်ကဘာကြီးကိုစစ်နဲ့ပိုနီးစပ်စေမဲ့နိလန်ကိုရွေးလိုက်ပါတယ်။အမေရိကန်အနေနဲ့မြောက်ကိုရီးယားနဲ့စစ်မဖြစ်လို့ပါဘူး။ဒီနေ့အချိန်လဲမလိုလားပါဘူး။စစ်ဖြစ်မယ်ဆိုရင်လည်းအမေရိကန်မြင်တွေ့ကြရတဲ့ရန်စတဲ့လုံရတွေကြောင့်ပဲဖြစ်ရပါလိမ့်မယ်။ဖြစ်မယ်ဆိုရင်တံပြားရှိစရာမလိုတာကတော့မြောက်ကိုရီးယားအစိုးရဟာလုံးဝခြေမုံခံရမှာဖြစ်တယ်လို့တမတ်ကြီးဟီလီကပြောသွားတာဖြစ်ပါတယ်။သမတ်ထရန့်အစိုးရကပြည်ယအစိုးရပေါ်တန်ခတ်ပိတ်ဆို့မှုတွေပိုတင်းကျလိုက်ပြီးချမ်းဖြစ်မှုကိုထောက်ခံအားပေးတဲ့နိုင်ငံစီးနှင်းမှာမြောက်ကိုရီးယားကိုပြန်ထည့်လိုက်ပြီးတပချာမှာအခုလိုမြောက်ကိုရီးယားအနေနဲ့တိုက်ချင်းပြေဒုံးလက်နဲ့ကိုပြစ်လွတ်လိုက်တာလည်းဖြစ်ပါလိမ့်ရှင်